တရုတ်နိုင်ငံကလေကြောင်းပိုင်နက်စုံတတ်မှတ်လိုက်တာမှာဂျပန်ပိုင်နက်ကအပေါ်အလေတူလည်းပါသွားတဲ့အတွက်အန္တရာယ်ကြီးတဲ့လုပ်ရပ်ဖြစ်ပြီးပြဿနာအကြီးအကျယ်တက်နိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီတရုတ်လေကြောင်းပိုင်နက်စုံဟာလက်တွေ့အသက်သွင်းလို့မရတဲ့ကိစ္စဖြစ်တယ်ဂျပန်နိုင်ငံအတွက်ဆိုရင်တရားဝင်မှုလုံးဝမရှိဘူးဒါကြောင့်ပြန်ရုပ်သိမ်းတင်တယ်လို့ဒီနေ့ဂျပန်ပါလီမန်မှာထုတ်ပြောခဲ့ပါတယ်တကယ်တော့တရုတ်နိုင်ငံအနေနဲ့ဒီလေကြောင်းပိုင်ဆိုင်မှုစုံစီးမြင်တဲ့ကိုစနေနေ့ကကြေညာခဲ့ရမှာဒီစုံအတွင်းကနေဖြတ်သွားမဲ့လေရင်တွေအားလုံးအနေနဲ့ကြိုတင်သတင်းပို့ရမှာဖြစ်ပြီးတရုတ်နိုင်ငံကအမိန့်တွေအားလုံးကိုလည်းလိုက်နာရမှာဖြစ်တယ်လို့ကြေညာခဲ့ပါတယ်အခုလိုတရုတ်ရဲ့လေကြောင်းပိုင်ဆိုင်မှုစုံသတ်မှတ်ကြေညာမှုကိုဂျပန်အပြင်အမေရိကန်ကလည်းကန့်ကွက်ခဲ့ရမှာတရုတ်ဘက်ကတော့ဒီဝေဖန်ကန့်ကွက်မှုတွေကိုပယ်ချခဲ့ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီအမေရိကန်နဲ့ဂျပန်တို့ရဲ့ဝေဖန်ကန့်ကွက်မှုတွေဟာအခြေအမြစ်မရှိဘူးတာဝန်ယူတာဝန်ခံမှုလည်းမပါဘူးလို့ပြန်ဝေဖန်လိုက်ပါတယ်ဒါအပြင်တရုတ်ကာကွယ်ရေးဝန်ကြီးဌာနကပဲဒီလေကြောင်းစုံသတ်မှတ်မှုဟာတရုတ်ရဲ့ရပိုင်ခွင့်အခွင့်အရေးဖြစ်တယ်လို့လည်းထောက်ပြခဲ့ပါတယ်ဒါပေမဲ့ဂျပန်နိုင်ငံဘက်ကတော့ဒီလေကြောင်းစုံသတ်မှတ်ကြေညာမှုအပေါ်တရုတ်ဝင်ကန့်ကွက်စာပို့ထားခဲ့ပြီးတရုတ်ဆိုရအနေနဲ့နယ်မြေအငင်းပွားနေတဲ့ဂျပန်ခေါ်ဆန်ကာကူချွန်းတရုတ်ခေါ်ဒါဝယူကျွန်းတွေနဲ့ပတ်သက်ပြီးတင်းမာမှုတွေပိုဆိုးလာအောင်တရုတ်ဘက်ကလှုပ်လိုက်တာဖြစ်တယ်လို့လည်းဆွဆွဲခဲ့ပါတယ်ခင်ဗျာ